ဒေတာစံတော်ချိန်နိုဝင်ဘာလ8ရက်အင်္ဂါနေ့မှာကျင်းပနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုကမ္ဘာအနှံ့ကခေါင်းဆောင်တွေကစောင့်ကြည့်နေကြတယ်လို့ပဲဥရောပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကလည်းအလားတူပဲစိတ်ဝင်စားစောင့်ကြည့်နေကြတာပါဒီရွေးကောက်ပွဲပေါ်သူတို့ရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကိုညံဝဲအောင်ကစူးစီးတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗ
ျဥရောပနိုင်ငံကြီးတစ်ခုဖြစ်တဲ့ဂျာမနီနိုင်ငံကတော့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုစိတ်ဆန္ဒစော်ပြီးစောင့်ကြည့်နေတယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကပြောပါတယ်။နော်ဝေအမျိုးသမီးဝန်ကြီးချုပ်နဲ့ဂျာမနီနိုင်ငံဘာလင်မြို့မှာအင်ကာနီကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဂျာမန်ဝန်ကြီးချုပ်မာကဲကအခုလိုပြောကြားသွားတာဖြစ်ပါတယ်
။ Dann kommen wir den Gleichgewicht von Frauen und Männern in führenden Positionen etwas näher.
Hillary Clinton နိုင်ရမယ်ဆိုရင်တော့နိုင်ငံရဲ့ခေါင်းဆောင်ပြတူးတွေမှာအမျိုးသားနဲ့အမျိုးသမီးတွေကြားအရေးအတွေ့ညီမျှလာဖို့နှိစလာမှာဖြစ်ပါတယ်။
နော်ဝေဝန်ကြီးချုပ်အာနာဆိုဘတ်ကလည်းအမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပါတယ
်။ Considérez les que inspirerna pour mangen unga quenas comme conseil politique nous make bore for man.
Hillary Clinton နိုင်ရခဲ့ရေးဒါဟာအမျိုးသမီးငယ်တွေအတွက်အများကြီးအားကျစရာဖြစ်လာပါလိမ့်မယ်။နိုင်ငံရေးဟာအမျိုးသားတွေနဲ့ပဲသက်ဆိုင်တယ်လို့သူတို့ကသဘောပေါက်ထားကြတဲ့အတွက်လူ့အဖွဲ့အစည်းအတွေအဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေလည်းဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုပိုသဘောပေါက်လာကြမှာဖြစ်ပါတယ်
။ဂျာမနီနိုင်ငံမှာနေထိုင်တဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူဦးနွယ်အောင်ကအမေရိကန်သမ္မတရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ်
။တဲ့ပြောလို့ရှိရင်တော့ Hillary Clinton ပေါ့ဒီသူ့ရဲ့နိုင်ငံရေး background ကိုဘာကြည့်လိုက်လို့ရှိရင်ဒေါ်နယ်ထရမ်နဲ့တခြားစီပဲထရမ်လိုစီဝါရေးသမားနဲ့ချီးပင်းလာတာမဟုတ်တော့ကျွန်တော်တို့ကဒီဟယ်လရီကလင်တန်ပဲနိုင်မယ်လို့မျှော်လင့်မျှော်လင့်နေစုရဲစုတောင်းပါတယ်ဒေါ်နယ်ထရမ်ကဘာမှကိုသူကဘာမှအကြောင်းတော်ကိုကောင်းကောင်းသိမှာမဟုတ်ဘူးဟယ်လရီကလင်တန်ကတော့ဗမာပြည်နဲ့လည်းယဉ်နီးတော့ဒေါ်အောင်ဆန်းစုကြည်နဲ့လည်းနီနီဆက်ဆက်ခင်ခင်မင်းရှိတဲ့ပုံကူဖြစ်တဲ့ကြောင့်မလို့ဟယ်လရီကလင်တန်ကတော့ဗမာပြည်အတွက်တိုးတက်အောင်လုပ်မယ်လို့တော့ကျွန်တော်တို့ကယုံကြည်ပါတယ်
။နော်ဝေနိုင်ငံကမြန်မာအရေးလှုပ်ဆောင်သူဦးမြင့်အေးကလည်းအမေရိကန်ရွေးကောက်ပွဲအပေါ်သူ့အမြင်ကိုပြောပါတယ်
။ကျွန်တော်အမြင်ပြောရရင်တော့ဟယ်လရီကလင်တန်နိုင်မယ်လို့ထင်တယ်။အမေရိကန်သမိုင်းမှာပေါ့ဗျာဒီတစ်ခေါက်ကတော့တော်တော်လေးတော့ကတိကောက်တော့ဖြစ်တယ်လို့ကျွန်တော်ထင်တယ်လေ။ဘာပဲဖြစ်ဖြစ်ကလင်တန်ကလည်းသူအီးမေးသုံးတဲ့ကိစ္စတွေပိုင်းနဲ့ရင်ဆိုင်နေရတာဆိုတော့နည်းနည်းတော့ခတိကောက်ဖြစ်ကြရှိတယ်ဒါပေမဲ့ Donald Trump ကနည်းနည်းကြားနှုံးတယ်လို့ကျွန်တော်ထင်တယ်လေအဲ့တော့ Clinton နိုင်မယ်လို့ကျွန်တော်ထင်တယ်လေနော်ဝေအနေနဲ့ကသူကတော့လေ Clinton ကိုနိုင်စေချင်တဲ့သဘောတော့ရှိတယ်ဗမာပြည်လူမျိုးကိစ္စမျိုးတွေကတော့အဲ့လောက်ကြီးတိတိသာပြောင်းသွားမယ်လို့ကျွန်တော်မထင်ဘူးဒီ Clinton ပဲတက်ပြီးဖြစ်စီပေါ့လေဒီ Trump ကိုတက်ပြီးပဲဖြစ်နေပေါ့လေဘာကြောင့်ဆိုတော့ Trump ရဲ့ဘက်ကလည်းဗမာပြည်ဒီမိုကရေစီကိုထောက်ခံခဲ့တဲ့အစီအလာတော့အများကြီးရှိခဲ့တာပဲ
ဗီဒင်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့ကိုဇော်ဝင်းလိုက်ရဲ့အမေရိကန်ရွေးကောက်ပွဲပေါ်အမြင်ကတော့
ဒီလိုက်ကလင်တန်နဲ့နိုင်တယ်လို့ကျွန်တော်မျှော်လင့်နေပါတယ်။ဒီလိုက်ကလင်တန်ကတော့ဒီအင်္ဂါလေးတာနိုင်ရေးပြင်သာရှိရယ်။ဟိုတော့နဲ့ဖတ်နေနေရတော့အထုံးကနိုင်ပေါ်ဒီစကားပြောတာကြီးအစဉ်ကြီးပြောတာကြီးပါပြီပေါ့နော်။ပါစနယ်ဒီနေ့တော့ဒီလိုက်ကလင်တန်ကိုနိုင်ရေးကျင်ပါတယ်။အဲဒီမဲ့လေနိုင်ငံရေးတော်လည်းဆက်ကမျှော်မှန်းတယ်ဖြစ်တတ်တော့လေ။တော့နဲ့ဖတ်နေနိုင်တာနေပါပဲ။ဒီလိုလည်းဒီတအားကြီးလေးကွာတာပေါ့ဒီလေ။အဲ့တော့ကျွန်တော်အချင်းပြောရရင်တော့ခိလိုက်နိုင်လို့ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အများကြီးအထောက်အကူပြုမယ်လို့ကျွန်တော်ယုံကြည်တယ်
။အာဆာတိုက်တဲကဂျပန်နိုင်ငံမှာနေထိုင်တဲ့ကိုဖုံးမြင့်ထွန်းကအမေရိကန်သမ္မတရွေးကောက်ပွဲရလဒ်ပေါ်အခုလိုမြင်ပါတယ်
။ဒီအမေရိကန်ရွေးကောက်ပွဲမှာတော့ဒီလာရီကလင်တန်ကိုအီးမေးကိစ္စနဲ့ပတ်သက်ပြီးတော့ FBI ကနေပြီးတော့စုံစမ်းစစ်ဆေးတဲ့ဟာတွေအနီးကပ်ဆက်တင်ပြီးလုပ်တယ်ဆိုတဲ့ဟာကြောင့်လူလူရဲ့ထောက်ခံအားတော်တော်ကျသွားတယ်။နောက်ပိုင်းမှာတော့ဒွန်ထရမ့်ကပြန်တက်လာတယ်ပေါ့နော်။ကျွန်တော်တို့ကဘာစိတ်နေဆိုလို့ချင်းသူကဟော့ရန်ပြောတတ်တဲ့ဟာကိုအမျိုးသားရေးဝါဒီကစိတ်ဝင်စားတဲ့ခါကျတော့အဲ့မှာသူကမထင်မှတ်ပဲနဲ့နိုင်သွားနိုင်တယ်ပေါ့နော်အဲကျွန်တော်တို့ဒီဂျပန်နိုင်ငံမှာရှိတဲ့မီဒီယာတွေမှာတော့ဟီလာရီကလင်တန်တော့ပုံပြီးအားပြီးတယ်ဗျဘာကြောင့်လဲဆိုလို့ချင်းဒေါ်နယ်ထရမ့်ကဂျပန်နဲ့ပတ်သက်ပြီးတော့ဟိုဂျပန်နိုင်ငံမှာတွားပြီးတော့သူစစ်စခန်းတွေခွင်လာတာဂျပန်အစိုးရအနေပြီးတော့သူတို့စခန်းအတွက်ဟိုခီးစိတ်ကြီးပြရမယ်ဆိုတဲ့ဟာမျိုးတွေပြောလာတဲ့ခါမျိုးတွေကြတော့ဟိုဂျပန်လူထုကတိတ်ပြီးတော့မကြိုက်ဘူးဗျအဲ့လိုမျိုးနေတာရှိကြတယ်။ကျွန်တော်တို့ဒီမမာပြည်ဒီမိုကရေစီရရှိရေးအတွက်ဆိုရင်တော့ဟီလာရီကလင်တန်ကပိုကောင်းတာပေါ့ဗျာ။
တောင်ကိုရီးယားနိုင်ငံကကိုရီးယားနိုင်ငံထွန်းကလည်းအမေရိကန်ရွေးကောက်ပွဲကိုခုလိုသုံးသပ်ပါတယ်
။တရှိသမ္မတရွေးကောက်ပွဲမှာဟီလာရီကလင်တန်ပဲအနေရလိမ့်မယ်လို့ကျွန်တော်ထင်မြင်ယူဆပါတယ်။ပထမဦးဆုံးအမျိုးသမီးသမ္မတလောင်းတစ်ယောက်လည်းဖြစ်တဲ့ကြောင့်မလို့အမေရိကန်နိုင်ငံမှာရှိတဲ့အမျိုးသမီးတူကနေပြီးတော့အများဆုံးသူ့ကိုအားနိုင်တဲ့မဲပေးမှုတွေဖြစ်ပေါ်လာလိမ့်မယ်။ ဒီပြိုင်ဘက်ဖြစ်တဲ့ထရန့်ရဲ့မူဝါဒအချို့ကလေယူသားရေးဝါဒီစစ်တက်တန်နေတဲ့သူတွေကလည်းသူ့ကိုအပြင်းမဖြစ်လိမ့်မယ်။အများစုကတော့ကျိန်မှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်။တောင်ကိုရီးယားနိုင်ငံအနေနဲ့ကတော့ဟီရိုရီကရင်နံကိုပဲသမနာဖြစ်စေချင်ပါတယ်။ဒေါ်နယ်ထရန့်ကသမနာဖြစ်လာမယ်ဆိုလို့ရှိရင်သူရဲ့မဲဆွေစဉ်ကာလမှာတခြားသောနိုင်ငံတွေကိုကဘာမှုတွေက
American Tamara Yuiko Pue Yalakaro, American Sando J, Inga Nya Takong Jain, Tijayama, Chipare, Khmer.